င်္ဂလာပါတော့ရှင်များခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကျူးစွာပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့တိုက်ဆိုင်ရှီလီလုံးအခါနဲ့လည်းတိုက်ဆိုင်နေလို့ကျွန်တော်88မျိုးဆက်တည်းရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးမှာပါအဓိကပြောမယ်ဆိုရင်88မျိုးဆက်တည်းနိုင်ငံရေးမှာဘယ်လိုဆက်လုပ်ကြမလဲ88ဘယ်ကိုရွေးမလဲဆိုတဲ့ကိစ္စမျိုးတွေပါအဲ့တော့အဓိကပါဝင်ဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့အားလုံးသိကြတဲ့အတိုင်းပါဒီ88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ဥက္ကူကြီးဖြစ်ပါတယ်နောက်တူကတော့ဒေါက်တာရေမျိုးသိန်းဖြစ်ပါတယ်ဒေါက်တာရေမျိုးသိန်းကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တူလည်းဖြစ်လို့ပဲလက်ရှိနိုင်ငံရေးနဲ့ပတ်သက်ပြီးတော့တုံသက်စာရေးသားနေသူလည်းဖြစ်ပါတယ်နောက်တတိယတူကတော့ပရိသတ်တွေစိတ်မှမဟုတ်ပါဘူးကျွန်တော်တို့ဒီ VOE အဖွဲ့သား VOE Aider ဖြစ်တဲ့ဥကျော်စံသားဖြစ်ပါတယ်သူကတော့အမြဲတမ်းမင်းနေကြမလို့ကျွန်တော်ဒီခါတော့သူ့ကိုမေးလိုက်ပြန်ရောက်ပါပြီအဲ့တော့အရင်ဆုံးတော့ကိုကြီးကိုကျွန်တော်ရေမေးချင်ပါတယ်ခင်ဗျာအရင်တုန်းကတော့ဒီ88မျိုးဆက်တွေကြားမှာအရင်88လှုပ်ရှားစဉ်ကာလတုန်းမှာအမျိုးသားနိုင်ငံရေးပါတီနိုင်ငံရေးဆိုပြီးတော့ဟိုပြောကြတာခွဲကြတာစဉ်းစားချက်တွေအဲ့ဒါမျိုးတွေကျွန်တော်ရှိခဲ့တာတွေသတိထားမိပါတယ်ခင်ဗျာအဲ့တော့ဒီနေ့ကာလ88မျိုးဆက်ခေါင်းဆောင်တွေကြားထဲမှာတော့ဒီအမျိုးသားနိုင်ငံရေးပါတီနိုင်ငံရေးဆိုပြီးတော့ခွဲကြတဲ့စဉ်းစားချက်မျိုးပေါ့ဒါမျိုးတွေကြံနေတုံးမလားဒီဘက်မှာဘယ်လိုများရှိကြလဲခင်ဗျာ
ဟိုအပန်းကတော့ကျွန်တော်ကအဲ့ဒီဟိုနိုင်ငံရေးကိုအမျိုးသားနိုင်ငံရေးပါတီနိုင်ငံရေးလို့ခွဲတာကို၌ကကျွန်တော်ကတော့လက်မခံဘူးအဲ့တော့အဲ့ဒါကကျွန်တော်တို့ဒီနိုင်ငံရေးဆောင်ရွက်ချက်တွေကြားထဲမှာဟိုသမိုင်းနဂါကိုတွေးကွဲစီတဲ့စကားလုံးပဲဆိုတော့တကယ်တကယ်ကဒီပါတီစုံနိုင်ငံရေးကိုကျွန်တော်တို့တောင်းပြီးဆိုကြတဲ့ကပါတီနိုင်ငံရေးတွေအားကောင်းအောင်လုပ်ရမယ်ဒီစွတ်တော် institution ဟာတကယ်ကိုအားကောင်းထက်မြက်ပြီးတော့ဒီဆိုင်ရနာပြည်သူအားလုံးကိုနိုင်ငံရေးအရာကိုစားပြုတဲ့စွတ်တော်ဖြစ်အောင်လုပ်ရမယ်အဲ့တော့ကျွန်တော်တို့မလွဲမသွေဆက်တမ်းရမယ်အစည်းအဝေးလဲလို့ကျွန်တော်မြင်တယ
်ဥကျော်ကြတော့ကျွန်တော်တခုမေးချင်ပါလေရေလုံးစပြီးတော့အဓိကတော့ဒီမြန်မာနိုင်ငံရေးမှာ88မျိုးဆက်တွေရဲ့အခမ်းကဏ္ဍပါပြောမယ်ဆိုရင်တော့မြန်မာနိုင်ငံရေးမှာစစ်တပ်ကလည်းအခုတစုံတရာနိုင်ငံရေးတော့မှာအခမ်းကဏ္ဍတစ်ခုနေနဲ့ရှိတယ်ဒေါန်ဆန်းစုကြည်ဥဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်လည်းရှိတယ်88ရဲ့အခမ်းကဏ္ဍ rule ပေါ့ဒါနဲ့ပတ်သက်လို့အခုကာလမှာဥကျော်စံကသတင်းသမားတူအနေနဲ့ဘယ်လိုများသုံးသပ်မိလဲဗျဟု
တ်ကဲ့ဘုသာဆိုတော့ကပြောတဲ့နိုင်ငံရေးမှာ88ရဲ့အခမ်းကဏ္ဍအမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ဘာလို့ညာတော့အဲ့ဒီဖွဲ့ချုပ်တွေကျွန်တဲ့ဖွဲ့အားလုံးက88ရဲ့အစင်ဟာအင်တာမတ်ကြီးမှာပါတယ်88မျိုးဆက်ရှစ်လေးလုံးလို့ပြောလိုက်ပြီဆိုရင်အဲ့ဒီထဲမှာလူတန်းစားလည်းအကုန်လုံးပါတယ်တိုင်းရင်းသားဘောင်းဆောင်ပါတယ်ဘာသာဘောင်းဆောင်ပါတယ်ဒီဟာကိုကျော်လွှားနိုင်တဲ့တော့အောင်ကြီးမားတဲ့အစင်ကမရှိပါဘူးအမျိုးသားဒီမိုကရေစီဖွဲ့ချုပ်လည်း88ကပေါ်ထွန်းလာခြင်းသာဖြစ်ပါတယ်အခုကိုမင်းကိုနိုင်တို့ပါတယ်လူဖွဲ့စည်းလူခွေးနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာပါညာအဲ့ဒီနာမည်ကိုလည်းဘယ်သူမှမမှတ်မိဘူးကျွန်တော်တို့သတင်းသမားနဲ့မမှတ်မိဘူးကျွန်တော်တို့ကသူတို့88မျိုးဆက်လိုပဲသိပါတယ်ဆိုတော့88ရဲ့အစင်လားဟာအင်တာမတ်ကြီးမှာပါတယ်88ဟာဆက်လက်ပြီးတော့ဒီ political identity တစ်ခုအနေနဲ့ဆက်လက်ပြီးတော့စဉ်းစားနေလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တချို့သရရှင်တွေတော်များလေးလေးလိုင်းပေါ်မှာရှိတော့သူတို့ကျွန်တော်လှည့်ပေးခြင်းပါလေကျွန်တော်အရင်ဆုံးကိုအောင်ကိုကိုထင်ပါလေရန်ကုန်မြို့ကကိုအောင်ကိုကိုကြားမှာလားမသိခင်ဗျာ
ဟု
တ်ကဲ့ဟိုကျွန်တော်ဒီ line ပေါ်မှာဥကုကူကြီးရှိပါတယ်ဥကျော်စံသာရှိပါတယ်မေးလို့ရပါတယ်ဆွေးနွေးလို့ရပါတယ
်ဥရောကြီးညာဟိုကျွန်တော်တို့မေးနေတာပေါ့နော်ဟိုမြန်မာနိုင်ငံမှာအခုနိုင်ငံရေးတည်ငြိမ်ကြောင်းလေးတွားတဲ့အခါမှာအခု2010ချက်တန်းလာတဲ့ဖွဲ့စည်းတွေလည်းရှိရပါဗျာနောက်ပြီး2012မှာဟုတ်ကဲ့ NLD ကလည်းပြန်ဝင်လာပြီနောက်တော့ဒီ88ကလည်းအခုကျွန်တော်တို့အဲဒီကတော့မျိုးသားရင်းသားစီအတွက်ကိုတွားနေတယ်ဗျအဲ့လိုနေရာမှာကျွန်တော်တို့ဒီ2010ကဖြတ်တန်းလာတဲ့ဒီနိုင်ငံရေးသမားတွေကိုရောနိုင်ငံရေးလောကထဲမှာအတူတူလှုပ်ဖို့ဒီရကျက်နေရှိပါလားပေါ့အဲ့ဒါလိုမျိုးရှိ
ဟုတ်ကဲ့ကိုကြီးဖြည့်ပေးလို့ရမယ်ထင်ပါတယ်ခင်
ဗျနိုင်ငံရေးဆိုတော့2010မှာဖြတ်တန်းတဲ့နိုင်ငံရေးသမားရော2012မှာဖြတ်တန်းတဲ့နိုင်ငံရေးသမားရောအခုကျွန်တော်တို့ဒီဟလာဖြတ်တော့နိုင်ငံရေးမှာလုပ်နေကြပြီဆိုရင်အခုသစပွဲထိုင်နေကြတာပဲသူတို့တော်တခုထဲမှာထိုင်ပြီးလုပ်နေကြတာပဲအဲ့တော့ကျွန်တော်တို့ကလည်းဟလာဒီနိုင်ငံအကြောင်းလေးကိုလုပ်တဲ့အခါမှာဒီဖြတ်တော်တွင်နိုင်ငံရေးအားကောင်းအောင်လုပ်ဖို့လိုတယ်လို့လက်ရှိဖြတ်တော်ကနိုင်ငံရေးအရာကိုစားပြုမှုအားနည်းနေတဲ့အချိန်မှာဖြတ်တော်နိုင်ငံရေးထဲမှာမပါနိုင်သေးတဲ့အရေးပါတဲ့ကိုင်းရင်းသားတနက်ကိုင်းအဖွဲ့စည်းတွေလို့အခြားအဖွဲ့အစည်းတွေကလည်းဖြတ်တော်ပြင်ပနိုင်ငံရေးရရှိနေပါလေ။အဲ့ဒါတွေအားလုံးကကျွန်တော်တို့ကပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပဲကျွန်တော်မြင်ပါတယ်
။အခုနောက်ပိုင်းမှာအဓိကပြောလာကြတဲ့စကားတွေမှာကျွန်တော်သတိထားမိတော့လွှတ်တော်နိုင်ငံရေးနဲ့လွှတ်တော်ပြင်ပနိုင်ငံရေးဆိုပြီးတော့ခွဲခြားတဲ့ဟာတွေခဏခဏရှိပါတယ်။ခုနကလည်းဥက္ကူကြီးဆွေးနွေးသွားတဲ့ထဲမှာပါပါတယ်။ဥကျော်စံသာအမြင်နဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုရှိလဲခင်ဗျ။ဟု
တ်ကဲ့လွှတ်တော်ပြင်ပနိုင်ငံရေးဆိုတာဖြစ်လာတာဟာလွှတ်တော်ရဲ့လှုပ်ဆောင်ချက်တွေဟာအားရစရာမရှိလို့ပေါ်ပေါက်လာတယ်လို့ကျွန်တော်ထင်ပါတယ်။တကယ်လို့လွှတ်တော်ဆိုတာဟာစစ်မှန်တဲ့ဒီမိုကရေစီလူ့အဖွဲ့အစည်းမှာပြည်သူကိုကိုယ်စားပြုပြီးတော့နိုင်ငံပိုင်အာဏာပိုင်တွေကိုနိုင်ငံအာဏာရှိရဲ့ ဆိုရဟိုအုပ်ချုပ်ရေးအဖွဲ့အစည်းဟိုတရားစီရင်ရေးအဖွဲ့အစည်းဟိုသူတို့ကတာထောက်ပြဝေဖန်ရမယ်အကြံပြုရမယ်အင်အားစုဖြစ်ပါတယ်လွှတ်တော်ဟာအခုမြန်မာနိုင်ငံမှာအဲ့လွှတ်တော်ကအဲ့အဆင့်ကိုမရောက်နိုင်ဘူးအဲ့လောက်ထိအသုံးမကျတဲ့အတွက်ကြောင့်လွှတ်တော်ပြင်ပနိုင်ငံရေးဆိုတာပေါ်လာရလို့ထင်ပါတယ်လွှတ်တော်အင်အားကောင်းအောင်ကတော့ပို့ပြီးတော့ဆက်လက်လုပ်ရအောင်ကိုထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကိုကိုယူပဲတစ်ဆက်တည်းမိချင်ပါတယ်ခုနလွှတ်တော်ပြင်ပနိုင်ငံရေးလွှတ်တော်တွင်နိုင်ငံရေးဆိုတဲ့ကိစ္စမှာနှစ်ဖက်လုံးကလုံးတင်နေဆိုတဲ့ယူဆမှာ68မျိုးဆက်အနေနဲ့ကတော့ခုနပြောလို့ပေါ့လွှတ်တော်ပြင်ပမှာလက်တော်လုံးလုံးနေလွှတ်တော်တဲ့နိုင်ငံကြီးနဲ့ပတ်သက်လို့စဉ်းစားချက်မရှိဘူးလား
ဟိုကျွန်တော်တို့ကအခုဒီလွှတ်တော်ထဲမှာကာယကံရောက်မဝင်နေတဲ့လို့ကျွန်တော်တို့ရဲဘော်ရဲဘက်ကြီးတငယ်ချင်းတွေလွှတ်တော်ကိုယ်စားလှယ်တွေချင်းနဲ့ရှိနေတာလည်းရှိပါတယ်အဲ့တော့သူတို့ရှိကတစ်ဆင့်လဲပဲကျွန်တော်တို့ဟလာဆွေးနွေးကျင်တာတွေနောက်တချို့သူတို့နဲ့ပူးပေါင်းဆောင်ရွက်တာတွေလည်းရှိပါတယ်အဲ့တော့တနည်းအားဖြင့်တော့လွှတ်တော်နဲ့ကျွန်တော်တို့ကဟိုတွေ့ဝိုက်ပြီးတော့ဆက်ဆံပြီးတော့ဆောင်ရွက်နေတယ်နောက်တစ်ချိန်ထဲမှာပဲဥပမာအပြင်ကျွန်တော်တို့ဒီရပိုင်းတွင်းမှာဖြစ်နေတဲ့အသေးဖွဲ့ဥပဒေနဲ့ပတ်သက်လို့ဆိုရှင်လဲကျွန်တော်တို့ဒီမှာရှိတဲ့ NGO တွေနဲ့စုပေါင်းပြီးတော့နေပြည်တော်မှာရေးရာကော်မတီတွေနဲ့သွားဆွေးနွေးကြလို့ဒါမျိုးတွေကျွန်တော်တို့ရှိပါတယ်။အဲ့တော့ဟိုရေးရှင်ပါကတော့စစ်တော် institution အားကောင်းအောင်လုပ်တဲ့နေရာမှာကျွန်တော်တို့ဒီ68မျိုးဆက်တဲကနေပြီးတော့နိုင်ငံကြီးကိုဖိုက်ဖြတ်ထားတဲ့သူတွေလဲအဲ့ဒီဘက်ကတော့ကူးပြောင်းလာမှာပါ။အဲ့ဒါတော့ကျွန်တော်ပြောလို့ရပါတယ်။
68မျိုးဆက်တစ်ခုအနေနဲ့ကောဒီခုနပြောလို့နိုင်ငံကြီးအာဏာနိုင်ငံကြီးတဲမှာဝင်ရောက်မသိဘူးလားဥကိုကြီးအမြင်ဘယ်လိုရှိပါလဲ
ဟိုကျွန်တော်အဲ့ဒီအာဏာနိုင်ငံရေးဆိုတဲ့စကားလုံးကြီးရတယ်ကျွန်တော်တို့လူ့အဖွဲ့အစည်းတွေမှာကဟိုမကောင်းတဲ့အိဗေကြီးစောင်းနေတယ်ဟိုကျွန်တော်မြင်တာကတကယ်အာဏာဆိုတာကျွန်တော်တို့နားလည်တာလုပ်နိုင်ခွင့်မယ်အဲ့တော့လူမှုကိုစားစိတ်ကောင်းစေတနာကောင်းရှိပြီးတော့လူမှုကိုစားပြုပြီးလုပ်ချင်ကြင်တဲ့နိုင်ငံရေးသမားတွေလုပ်ပြကြင်တဲ့နိုင်ငံရေးသမားတွေကလူမှုကြီးကနေလုပ်နိုင်ခွင့်ရဖို့လိုတယ်အဲ့ဒါကိုကျွန်တော်ကအလာဟိုအာနာနိုင်ငံကြီးကိုတုံးလုံးနေတာကိုနဲ့ကအတိတ်တွေကမျိုးထွက်နေတယ်အဲ့တော့တကယ်ကတော့ကျွန်တော်တို့ကလူမှုခြေကနေပြီးတော့လုပ်ပိုင်ခွင့်အခွင့်အာဏာကိုတောင်းပြီးတော့လူမှုအကျိုးကိုဆောင်ပေးတဲ့နိုင်ငံကြီးလို့ပဲကျွန်တော်သုံးတင်တယ
်ကိုရံမျိုးသင်းကိုတော့ကျွန်တော်ခေါ်နေပါတယ်ခဏလမ်းရပြုတ်ကြနေသူကတပွဲပဲရောက်နေတယ်ဆိုတော့အခုကျွန်တော်သရရှင်တူကိုလေးလိုက်ပေါ်တင်ပါမယ်ကိုတန်းထွန်းကော့တောင်းမျိုးကဖြစ်ပါတယ်ကိုတန်းထွန်းကြားရမယ်ထင်ပါတယ်ခင်ဗျအ
ဲ့ဒီအဲ့ပေါ့နော်25နှစ်ဟိုတောက်တဲ့နေ့မှာကျွန်တော်အဲ့အချင်းချင်းတော့အဖြစ်ကျွန်တော်ခဏဥပ္ပိုလ်ကြီးပြောတာလွတ်တော်ဒီပါနိုင်ငံကြီးလွတ်တော်တည်နိုင်ငံကြီးဆိုလေအော်ကျွန်တော်တို့အဲ့ဒါကိုဟောစိတ်မမှန်ပြုတ်လုံနေတာပေါ့ဗျာအဲ့ဒီစိတ်မမှန်ပြုတ်လုံနေတာအခုကသူတို့ကိုယ်တိုင်လွတ်တော်တည်ပါတော်လောက်အောင်လွတ်တော်တည်ရတော်လောက်အောင်နိုင်ငံကြီးတွေကိုကျွန်တော်တို့ဆွေးနွေးနေပါတယ်ပြောရပြီးလို့ရှိရင်သူတို့ချမှတ်ထားတဲ့ဥပဒေဒီစီကံဥပဒေပေါ့နောက်ဆက်ဟောပါတော့ဟောဒီ constitution ပေါ့နော်အဲ့ဒီကိုသူတို့ကိုယ်တိုင်လိုက်နာရဲနဲ့အဲ့ဒီအရကိုကျွန်တော်သွားပြချိတယ်။ဒါဥပဒေစုံမုံမရှိဘူးလို့ကျွန်တော်ယူဆ။ဒါတော့ကျွန်တော်လွတ်တော်တင်ရနိုင်ငံရေးတော်လောက်အောင်လွတ်တော်တင်ပါနိုင်ငံရေးတော်လောက်အောင်။အဲ့ဒီကကျွန်တော်တို့ရှင်းနေပြီဆိုလို့ရှိရင်ရှင်းနေရမယ်ဆိုရင်ကျွန်တော်တို့ကဒီဥပဒေစုံမုံမှုတစ်ခုကိုကျွန်တော်လွတ်တော်တို့အတွင်းမှာတည်ထောင်ထားဖို့လိုအပ်တယ်။ဒါကိုကျွန်တော်တို့လွတ်တော်တင်နိုင်ငံရေးတမားတွေရောလွတ်တော်တင်ပါနိုင်ငံရေးတမားတွေရောအဲ့ဒါကိုစိတ်မမှန်နဲ့ကျွန်တော်ပြုလုပ်သွားဖို့လိုတယ်။အဲ့တော့ကျွန်တော်အမြင်ပြောရမှန်းဆိုတော့ဘယ်လိုပြောလဲဆိုတော့အခုရခိုင်မှာဖားလိုက်တဲ့ဌာနတဲ့ဦးစိုးကြီးအပီလို့ရှိရင်ဆက်နေစနေမှာသူတို့စီတန်းလည်ပြီးအထိုင်းမှာသူ့အနေနဲ့လမ်းဆောင်ရလို့ရှိရင်ဆန္ဒပေါ်မှာဆန္ဒလမ်းဆောင်ရဆိုလို့ရှိရင်ဒီအမတ်တရားနေထိုင်းမှာတင်လို့ရပါတယ်ပုံကိုယ်လေးတော့ဦးဝင်းကျော်လို့တော့နော်စင်ပြူဝင်းတို့ပေါ့အဲ့ဒီခါလေးကျတော့ဖန်ရှိတယ်ဆိုတဲ့အချိန်မှာဥပဒေစိုးမမှုမရှိဘူးလို့ကျွန်တော်ယူဆ
။ခုနဦးကျော်ပြောထားတဲ့အထက်မှာပါပါတယ်လက်ရှိလွှတ်တော်ရဲ့လှုပ်ရှားနေတဲ့နိုင်ငံရေးပေါ်မှာအားမလို့အားမရမှုတွေကကြီးပါတယ်။ကြီးတဲ့အတွက်ကြောင့်မလို့ပဲဒီ68မျိုးဆက်အနေနဲ့ဒီလွှတ်တော်နိုင်ငံရေးကိုပဲရှောင်တင်လာ။ဒါမှမဟုတ်ရှင်လွှတ်တော်နိုင်ငံရေးနဲ့ဝင်တင်လာ။ဦးကျော်ရဲ့အမြင်အရအသုံးသတ်ချက်ဘယ်လိုရှိလဲ
။လွှတ်တော်ထဲမှာသူတို့အင်အားကိုကြီးလာရင်တော့ပိုကောင်းတာပေါ့ခင်ဗျာ။အခုလွှတ်တော်ရဲ့အဲအနေကြကပါလဲဆိုရင်လွှတ်တော်မှာရှိနေလွှတ်တော်အမတ်တွေကလူလူကိုအစ်မှန်ကိုစားပြုတဲ့လွှတ်တော်အမတ်တွေမဟုတ်ပါဘူးလက်ညှိုးအောင်ခေါင်းညိတ်တဲ့လွှတ်တော်အမတ်တွေကပုံများနေရဆိုတာလူတိုင်းသိပါတယ်ဒါကိုတောင်ဆန်းစုကြည်ကညင်းနေတယ်ကျမတို့ပါတီပါနေတော့ကျမတို့ကလက်ညှိုးအောင်ခေါင်းညိတ်မှမဟုတ်တာဆိုပြီးတော့ကျွန်တော်ရဲ့အင်တာဗျူးမှာသူပြောခဲ့တာကိုစားလဲမှတ်မိပါနေမယ်ဆိုတော့သူတို့ဘယ်လောက်ရှိတယ်လူ40လောက်လားရှိတယ်ကျွန်တော်တိုင်းရင်းသားတွေနည်းနည်းပါးပါးရှိတယ်ဒါပေမဲ့လူများစုကတစ်ဖက်ကဒီဟိုခက်ကစနေဟောင်းနဲ့အဆက်အနွယ်ရှိနေတဲ့လူတွေပဲဖြစ်နေတဲ့အောင်ဘယ်လိုမှဒီပုံစံနဲ့ဒီရှိနေတဲ့လွှတ်တော်ဟာအင်အားမကောင်းလာနိုင်ပါဘူးအင်အားပူကောင်းလာအောင်အဲ့ဒါအောင်68နိုင်ငံရေးအစင်နာသိကြီးမားတဲ့နိုင်ငံရေးအတွက်တကယ် legitimacy ရှိတဲ့68မျိုးဆက်ကနိုင်ငံရေးပါတီတရအနေနဲ့လွှတ်တော်ကို ပိုင်းစင်းနိုင်အောင်ဝင်နိုင်ပူကောင်းတယ်လို့ကျွန်တော်ဆိုပါတယ်ဆုပါပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်တော်လောက်ဆက်ဆက်ဖြစ်တော်လောက်ဘယ်အဖွဲ့ပဲဖြစ်ဖြစ်ပေါ့ဒါကြလို့သူတို့နှစ်ဖွဲ့လုံးရှိနေတဲ့ပူကောင်းတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလက်ညှိုးထိုးဝေဖန်နိုင်တဲ့ legitimacy ရှိတဲ့အဖွဲ့ကဆက်ဆက်ဖြစ်နိုင်ငံရေးအင်အားစုသာဖြစ်ပါတယ်တခြားအဖွဲ့တွေကလာရှိနေဟာသူတို့နဲ့ပါဆိုင်တဲ့သူတို့ကတော့အစဉ်အမရှိရပါညာပြောကြလိမ့်မယ်လူတွေကဆိုတော့ဆက်ဆက်ဖြစ်ကဆက်တော်ကိုအများကြီးဝင်ဆိုင်ဖို့ဟာသိအရေးကြီးပါတယ
်ဥက္ကုတ်ကြီးဘာများတုံ့ပြန်ဆွေးနွေးလို့ပါလဲခင်ဗျာ
ဟိုကျွန်တော်လည်းဒီဆိုတော့ institution အားကောင်းမှုဆိုတာကိုပြီးခဲ့တဲ့ဒီခြေလုံးငွေတူအခမ်းအနားမှာကျွန်တော်ဆွေးနွေးတဲ့အခါမှာလည်းဒါကိုကျွန်တော်အဓိကထားပြီးပြောသွားပါတယ်အဲ့တော့တကယ်လဲဆိုတော့ institution ကအားကောင်းပြီးတော့နိုင်ငံရေးအရပုံသားပြုမှုပြည့်ပြည့်စုံစုံဖြစ်လာဖို့ကိုကျွန်တော်တို့လည်းဝိုင်းပြီးတော့ကြိုးစားရမှာပါအဲ့တော့ဒေါ်လောပြန်မှာကတော့ကျွန်တော်တို့ကလက်ရှိကျွန်တော်တို့ဒီဒီမိုကရေစီအင်အားစုတွေရဲ့ရှုပ်ရှားမှုနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်ပေါ့ကျုပ်ဒီမတော်အောင်လေကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့ချိန်ဆနေကြလို့ရှိပါတယ်ဆိုတော့ဟိုတကယ်တကယ်ကတော့ကျွန်တော်တို့ဒီမိုကရေစီအင်အားစုလို့ပြောတဲ့အခါမှာဒါလက်ရှိရှိနေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒီတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဒါသူတို့ဖွဲ့စည်းတည်ဆောက်ထားတာဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီ2015ဒီကောက်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံတွေပြင်ဆင်ကြမလဲဆိုတာတွေကိုဒါတွေလည်းကျွန်တော်တို့ဒေတာစောင့်ကြည့်နေတာရှိပါတယ
်ဟုတ်ကဲ့ကျွန်တော်ဒါနဲ့ပတ်သက်လို့ပဲဟုတ်ပါတယ်ခုနကကိုကြီးပြောသွားလို့စိုးရင်ချက်တွေရှိပါတယ်ကျွန်တော်ရှိရောက်လာတဲ့စာရီထဲမှာအဲ့ဒါကြီးတွေ့ရပါတယ်အခုဒီကိုဒန်နီယယ်ကလေးမျိုးကဆိုပြီးတော့ပေးထားတဲ့စာဆောင်ရှိပါတယ်ကိုဆံမိုးကြီးအဲ့ဒါလေးဖတ်ပြပေးပါဦးခင်ဗျာ
ကိုဒန်နီယယ်ရေးထားတာကတော့တကယ်လို့များတဲ့မြန်မာဒီမိုကရေစီတိုက်ပွဲမှာပျော်မြောက်စွာဦးဆောင်ခဲ့ကြတဲ့ចောင်းသားခေါင်းဆောင်များဟာတဲ့ရှစ်လေးလုံးရေးတော်ပုံနဲ့အတူမွေးဖွားလာတဲ့ပြည်သူပါတီဖြစ်တဲ့ NLD နဲ့ကင်းကွာပြီးတော့တီးခြားပါတီထောင်ပြီးတော့ရပ်တည်မယ်ဆိုလို့ရှိရင်မူလရည်ရွယ်ချက်များနဲ့လွဲချော်သွားပြီလို့ပြောလို့ရပါတယ်တဲ့ចောင်းသားခေါင်းဆောင်များရဲ့စိတ်စေတနာဟာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပေါ်ထွန်းပြီးတော့ရဟန်းရှင်လူပြည်သူအပေါင်းလွတ်လပ်ပျော်ရွှင်စွာဖွံ့ဖြိုးတိုးတက်ပြီးတော့အေးအတူပူမျှအမျိုးသားများတင့်မြတ်စွာအတူတကွအတူညီတဲ့အခွင့်အရေးနဲ့အတူနေထိုင်သွားခြင်းပဲဖြစ်ပါလိမ့်မယ်တဲ့။ဒါကြောင့်ကျောင်းသားခေါင်းဆောင်များဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အတူ2015ခုနှစ်ရွေးကောက်ပွဲကြီးမှဒီမိုကရေစီအစိုးရပေါ်ပေါက်လာသည့်အထိပြည်သူအကျိုးအတွက်ဆက်လက်ပြီးတော့တိုက်ပွဲဝင်ကြဖို့ဖြစ်ပါတယ်တဲ့။ဒါမှသာအသက်သွေးချွေးပေးဆက်ခဲ့ရတဲ့ရဟန်းရှင်လူကျောင်းသားပြည်သူများရဲ့ဆန္ဒပြည့်ဝမှာဖြစ်တယ်ဆိုပြီးတော့ပြောကြင်ပါတယ်လို့យေတာထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ကျွန်တော်ဒီစာ203ဒီစာမျိုးကျွန်တော်203မျိုးရပါတယ်တို့ရဲ့စုဝင်ချက်ကတော့ NLD နဲ့ကွဲသွားလို့ရှိရင်တစ်ဖက်ကကိုဘက်ကအားနေသွားမလားဆိုရယ်စုဝင်ချက်ပေါ့နော်ကျွန်တော်အခုလေးလိုက်ပေါ်မှာကိုရံမျိုးသိန်းဒေါက်တာရံမျိုးသိန်းရောက်ပါပြီကိုရံမျိုးသိန်းကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကြားပါပြီ
โอเคကိုရံမျိုးသိန်းကျွန်တော်ခေါ်နဲ့လိုင်းရပြန်ကြားသွားပါတယ်ခုနကကျွန်တော်ဆွေးနွေးသွားတဲ့အထဲမှာလည်းခုနအစဒီ88ခန်းကဏဘလောက်ရှိလဲမျိုးဆက်ရယ်ပေါ့နော်ဒီမျိုးဆက်ခေါင်းဆောင်တွေဘာလို့တင်လဲဆိုတဲ့ကိစ္စနဲ့ဆွေးနွေးကြတာအခုတော့ဒီလွတ်တော်ရေးနိုင်ငံရေးကိစ္စတွေပြောနေရင်းနဲ့ NLD ကိစ္စပါပါလာပါလေကိုရံမျိုးသိန်းကိုကျွန်တော်ပြန်ကောက်ပြီးမေးချင်တာကဒီ88မျိုးဆက်ရယ်ခန်းကဏ8ဆက်ပြီးတော့နိုင်ငံရေးပေါ့ကိုရံမျိုးသိန်းကဘယ်လိုများသုံးသပ်စဉ်းစားမိပါလဲ
ကျွန်တော်မြင်ရတော့88မျိုးဆက်ရယ်ရှေ့နိုင်ငံရေးလာလာကျွန်တော်မြင်တောင်းစုဟာကျွန်တော်ဟိုပါတီနိုင်ငံရေးလမ်းကြောင်းကိုရှောက်ရမယ်လို့မြင်နေကြ။နောက်အဲ့ဒီကတောင်းစုကတော့ကျွန်တော်တို့ဟိုအရက်ဖက်လူမှုဖွဲ့စည်းအပိုင်းမှာစက်ကံပြီးရစ်မယ်လို့ကြံတယ်သူကထင်နေကြ။အဲ့တော့ပါတီနိုင်ငံရေးဘက်ကိုရောက်တဲ့အဖွဲ့ဟာလည်းပဲကျွန်တော်အမြင်အားဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ကျွန်တော်တို့ရောကျွန်တော်တို့လွတ်တော်နိုင်ငံရေးမှာတိုင်းပြည်နဲ့လူမျိုးအတွက်နော်ဟိုအကောင့်ဆုံးဖြစ်အောင်
ဆော့တော့မင်းလေးလို့ကျွန်တော်မြင်နေတယ်ဗျ။ဒါကကိုရံမျိုးသိမြင်ကခုနကပြောလို့ NLD နဲ့တပါတီတည်းတွဲဖို့ပြောတာလား။ဒါမှမဟုတ်လွတ်တော်ထဲမှာတီးကြအနေနဲ့ဝင်ရောက်ဖို့ပြောတာလား
။အဲကျွန်တော်မြင်ရတော့ဗျဖြစ်နိုင်ရရှိတာကတော့တီးကြတက်တီတာဖြစ်နိုင်တယ်ဗျ။တီးကြရက်တီပြီးတော့တစ်ပတ်ကပြန်ပြီးတော့မဟာမိတ်ပုံစံမျိုး alliance ဖွဲ့ထားတဲ့ပုံစံမျိုးပို့ပြီးဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်ဗျ။
ခုနကဆွေးနွေးကြသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာဝင်ရက်ပြီးလောက်ကြပါဆိုတဲ့တော့ရှင်ရဲ့ဆွေးနွေးချက်ပေါ့နော်ဆွေးနွေးချက်ဆိုတကယ်တမ်းအဲ့လိုဝင်ရက်မယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လောင်းရိပ်ဖြစ်စီဒီဒေါ်ဆန်းစုကြည်ရဲ့လောင်းရိပ်ဖြစ်စီမိသွားမယ်ဆိုတဲ့ဆွေးနွေးချက်တွေလည်းကျွန်တော်ရှိပါတယ်ဦးကျော်အမြင်သိချင်ပါတယ
်ဟုတ်ကဲ့ကိုသားဒီညမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုမုတ်ဒေါ်ဆန်းစုကြည်ရဲ့ဆက်ဆက်ရှင်းမျိုးသက်တွေပေါ်မှာဘယ်လိုသဘောထားသလဲဘယ်လိုပုံစံနဲ့ပူပေါင်းဖို့ဒီညလုံးတည်းဆိုသိရည်ရည်ချင်ပါတယ်ဆနာထားလဲအခုကြည့်ပါကြရတယ်ဆက်ဆက်ချင်းကြောင်းသားတွေခေါင်းဆောင်တွေအချင်းကနေပြီးလွတ်လာကြတယ်အဲ့ဒီကလေးကစပြီးတော့လူတွေညလုံးနေကြတယ်ဆက်ဆက်ချင်းကိုအမျိုးသားဒီမိုကရေစီအနေအားပြီးပြီးတော့ကဲထိုက်ထိုက်တန်တန်ဘယ်လိုလုပ်ကြမလဲခင်ဗျာတခုမှကျွန်တော်ပြောတာမကြဘူးအတွင်းကျိတ်ဆွေးနွေးမှုရှိလားမရှိလားဆိုတာကျွန်တော်သတင်းသမားတွေမသိရပါဘူးဆိုတော့ဒါကိုကြည့်မယ်ဆိုရင်တပါတီရဲ့အနေနဲ့ဒန်းတူပေါင်းစည်းတော့ဖို့ဆိုတာကတော့ဖြစ်ချင်မှဖြစ်နိုင်ပါလိမ့်မယ်ဆက်ဆက်ချင်းခေါင်းဆောင်တွေကိုကိုကြည့်ရပိုစီကြပါလိမ့်မယ်အဲ့ဒါကိုဒါပေမဲ့စီရ ရအနေနဲ့ရပ်တည်ပြီးတော့ဆွတ်တော်မှာဒါလက်တွဲပြီးတော့ဆောင်ရွက်နိုင်လေဆိုပူကောင်းပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးတောက်ပွဲနိုင်ပြီးတော့အာဏာရပါတီဖြစ်အောင်တော့ကျွန်တော်စောစောအတွက်လို့သူတို့ပါတီကိုဒီတာဝန်စီးစီးတာဝန်စီးရဲ့အတိုက်ခံပါတီ responsible opposition party အဖြစ်တကယ်ဖြစ်နိုင်တာကစစ်စစ်မျိုးဆက်တွေထူထောင်တဲ့ political identity နိုင်ငံရေးပါတီကဖြစ်နိုင်ပါခဲ့။ဘာကြောင့်လဲဆိုတော့သူကဝေဖန်နိုင်ခွင့်ရှိတဲ့ဝေဖန်နိုင်တဲ့သူဒီမို့စနစ်ဟောင်းနဲ့စစ်တပ်နဲ့အဆက်အသွယ်ရှိနေတဲ့ပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆိုလို့ရှိရင်သိပြီးတော့အစမ်းပေါ်သွားလိမ့်မယ်လူလူထောက်ခံမှုရောသူတို့ဆွေးနွေးချက်တွေကလူလူကိုကိုးစားပြုရွေးဖန်ချက်တွေဖြစ်လာလိမ့်မယ်ဆိုတော့ NLD ကိုအကောင်းဆုံးဝေဖန်နိုင်မဲ့အဖွဲ့အစည်းဟာလည်းပဲလွတ်တော်မှာအမျိုးဒီစစ်စစ်ကထူထောင်လာတော့ပါတီကဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ကိုရံမျိုးသိအမြင်သိချင်ပါတယ်ခင်ဗျာခုနဦးကျော်ဆွေးနွေးသွားသလို88အနေနဲ့တီးကြရက်တာပို့ပြီးတော့ဟိုဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ check and balance ပြန်လုပ်နိုင်မယ်ဆိုရစဉ်းစားချက်ပေါ့ကိုရံမျိုးသိအမြင်သိချင်ပါတယ်အ
ဲကျွန်တော်အမြင်ရတော့ဗျာအဲ့ဒီအဲဦးကျော်သာတို့တော့အပိုင်းလေးနဲ့ပတ်သက်လို့ကနိုင်ငံကြီးကလည်းပြင်းမှုဒီပေါ်နည်းနည်းအတန်အသင့်ရှုပ်ထွေးတယ်လို့ကျွန်တော်မြင်နေရ။ဘာဖြစ်လို့လဲဆိုတော့လက်ရှိအနေအထားမှာကျွန်တော်အမြင်ရပါဗျာ။အဲမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2015ရွေးကောက်ပွဲမှာအနိုင်ရဖို့အတော်လားလာကောင်းနေတဲ့နိုင်ငံကြီးပါတီဖြစ်တယ်ဗျ။အဲ့ဒီခါကျတော့ဦးကျော်သာပြောသလိုမျိုးကျွန်တော်တို့ဒီ88မျိုးဆက်ကပါတီဖွဲ့လာလို့ရှိရင်အဲဟို NLD ပါတီနဲ့တကယ်ဟိုဖိတိုက်တွေ့ပြိုင်နေဆိုလို့ရှိရင်88မျိုးဆက်ပါတီအနေနဲ့နိုင်ရဖို့တော်လေးခဲရင်လေဗျာကျွန်တော်အမြင်အားဖြင့်ပေါ့လေပါတီတွေလို့ဖြစ်လာမှာဆိုရင်အဲ့တော့88မျိုးဆက်ပါတီဟာနောက်ဘယ်လိုဖွဲ့လာခဲ့ပြီးလို့ရှိရင်2015မှာရွေးကောက်ပွဲဝင်ခဲ့တယ်ဆိုရင်ကျွန်တော်အမြင်အားဖြင့် NLD ပါတီနဲ့ဒီ88မျိုးဆက်ပါတီနဲ့ဟာအဲမဟာမိတ်တဘောမျိုးဖွဲ့ပြီးတော့90ရွေးကောက်ပွဲဝင်မှတာလေ88မျိုးဆက်ပါတီရဲ့ခေါင်းဆောင်တွေကလွတ်တော်ရေးကိုရောက်လာနိုင်တယ်ဗျ။အဲနောက်တစ်ချက်ကကျွန်တော်ပြောချင်တာကဒီဥကျော်ဆရာကပြောသလိုမျိုး88မျိုးဆက်ကဒါလိုဒီ NLD check and balance လုံးနိုင်နေလို့တော့ကျွန်တော်ကအဲ့လိုမမြင်ဘူးကြ။ဘာလို့လဲဆိုတော့အခြားတိုင်းသားနိုင်ငံရေးပါတီတွေကလည်းပဲလွတ်တော်ရေးမှာသူတို့ပြည်နယ်မဲဆန္ဒနယ်တွေကနေပြီးတော့ဒီလွတ်တော်ရေးကိုရောက်လာမယ်ဗျ။အဲ့ကကျတော့အဲ့တိုင်းသားနိုင်ငံရေးပါတီရဲ့ဒီအင်အားကအဲ့ကျွန်တော်အများကြီးအတော်လေးကိုလေးထားမယ်နေထားရှိတယ်။အဲ့ခါကျတော့ဇာမေးပေါ့ဗျာ2015အလွန်ကျွန်တော်တို့အဲသို့တော်အခင်းကျင်းကိုဆင်းလာကြည့်နေဆိုလို့ရှိရင်ကျွန်တော်အများအားဖြင့်ဒီ NLD ပါတီဒီက check and balance လုပ်တဲ့ပါတီဟာပါတီတွေဟာတိုင်းသားလူမျိုးစုပါတီတွေလို့ကျွန်တော်ထင်တယ
်။အကိုကြီးတစုံတရာတုံ့ပြန်ဆွေးနွေးပြလို့ရမှာဗျာ။အဓိကတော့ဒီ NLD နဲ့ပတ်သက်တဲ့ကိစ္စပါ
။ဆိုအဓိကတော့ဒီ2015နဲ့ပတ်သက်ပြီးတော့မှန်းဆချက်တွေကတော့အများကြီးပေါ့။အဲ့တော့ကျွန်တော်တို့ကဆိုတော့ကျွန်တော်တို့ဆင်းလာချက်ကကျွန်တော်တို့ဆလုပ်တာကလေးကဟိုပဲနေရာမှာကျွန်တော်တို့ဝင်ဖြည့်သေးရင်ဒီဒီမိုကရေစီပတ်ဝန်းကျင်အားကောင်းလာမလဲဆိုတဲ့အခြေခံနဲ့ပဲစဉ်းစားတယ်။ဆိုတော့ကျွန်တော်တို့ကဒီနေရာမှာဒီသွတ်တော်နိုင်ငံကြီးတွေကိုဆက်ဆက်ဝင်လုပ်မယ်လို့စဉ်းစားတဲ့သူတွေကိုလိုက်တာကျွန်တော်တို့ကြောက်လို့အပြူသဘောဆောင်တဲ့တက်ရောက်မှုတွေပဲကျွန်တော်တို့ကလိုလားတယ်။ဆိုတော့ကျွန်တော်တို့တစ်ခုခုလုပ်လိုက်လို့ဟလာဒီလက်ရှိရှိနေတဲ့အခင်းချင်းဒီဟိုပေါ့ပြောချီပေါ့အဲ့ဒါပြတ်သွားမှမျိုးကိုမဖြစ်အောင်ကျွန်တော်တို့အဓိကထားပြီးကျွန်တော်တို့စဉ်းစားနေတာပါ။အဲ့တော့ဒီလာမယ့်ပုံစံမှာဒေတာလာကတော့ကျွန်တော်တို့ကဆက်လာမယ့်အဖြေပေါ်မှာ alliance လုပ်တဲ့ဟာတွေပေါ်လာမယ်။အဲတော့ဘသူနဲ့ဘသူနဲ့ alliance လုပ်မလဲဆိုတာကလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေကစဉ်းစားရမယ့်ကိစ္စပါ။အဲကျွန်တော်တို့ကတော့ဒီ2015အခင်းကျင်းထဲမှာကျွန်တော်တို့ကဒီအနေတုံးချင်းကျွန်တော်တို့ပြောနိုင်ဆိုနိုင်တဲ့ speaker ရဖို့ပေါ့နော်။အဲ့ဒါလူပုံစံမျိုးတော့ကျွန်တော်တို့ကအခြေခံနဲ့စပြီးတော့စဉ်းစားပါလေ။ဒီအခင်းကျင်းတစ်ခုလုံးပေါ်မှာကျွန်တော်တို့ဆုံးဖြတ်ချက်ကြောင့်မို့လို့လာတခြားဆက်ရောက်မှုတွေမဖြစ်အောင်အဓိကကျွန်တော်တို့အဲ့ဒီစဉ်းစားတာ
ပါ။ဟုတ်ကဲ့ခင်ဗျာကျွန်တော်လေလိုင်းပေါ်မှာတော်ရှင်တချို့လည်းရှိနေလို့ပါအခုအမျိုးသား99ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ကတော်ရှင်တူရှိပါတယ်99ဆင်းနေလို့ရပါတယ်မင်းများလို့ရပါတယ
်ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဒီ88 95နှစ်ပတ်လုံးကကျွန်တော်တို့ကဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးကိုမင်းကိုနိုင်လွတ်မြောက်ရေးပြီးတော့ဟောလာတဲ့အချိန်ဒီကျွန်တော်တို့ရခိုင်ပြည်သူတွေရခိုင်နေမျိုးတွေဟာတော်တော်လေးစစ်တပ်ကနေပြီးတော့သင်းသားတွေအများကြီးခံစားရပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ရခိုင်ပြည်တွင်းမှာစံရာဇာတ်တွေအကုန်လုံးဆုံးရှုံးပြီးတော့ရှင်းအောင်ပြည်ပြည်တွေလည်းဖောက်ထွေးခံရတယ်၊ရှင်းအောင်ပြည်ပြည်တွေလည်းဖက်စစ်ခံရတဲ့အခြေအနေကိုရောက်နေတယ်။အဲ့ဒါကြောင့်ကျွန်တော်တို့88မျိုးဆက်ဖြစ်တယ်ကိုပြောချင်တာကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံအရေးဟာဒီဗမာအုပ်စုတစုနဲ့ဗမာအုပ်စုတစုတိုက်ပွဲဖြစ်နေတာမဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံအရေးဟာတိုင်းရင်းသားတွေရဲ့အရေးဖြစ်ပါတယ်အဲ့ဒါကြောင့်ရှင်းဆက်ပြီးတော့လောက်ကြမယ်ဆိုရင်ကျွန်တော်တိုင်းရင်းသားဗမာတိုင်းရင်းသားအပါအဝင်ပေါ့နော်ကျွန်တော်တို့အားလုံးရခိုင်တိုင်းရင်းသားချင်းတိုင်းရင်းသားကချင်းတိုင်းရင်းသားတွေရဲ့ဒုက္ခအမျိုးမျိုးတွေကို
ကျွန်တော်တို့အခုအချိန်မှာဆိုရင်ရခိုင်ပြည်သူတွေကထိတ်တလင်းနဲ့2005ပြီးတော့80ပြီးတော့ဆောင်ရွက်နေလိုပါတယ်ကျွန်တော်တို့အခုအချိန်မှာဆိုရင်ရခိုင်ပြည်သူတွေကထိတ်တလင်းနဲ့2005ပြီးတော့နေကလာခဲ့ရပါတယ်အခုကြည့်ပါပဲအခုကြည့်ပြီလို့ရမှာထင်ပါတယ်ရှင်းစစ်ရှင်းမျိုးဆက်ရဲ့ဒီတိုင်းသားကြီးနဲ့ပတ်သက်လို့ရက်တီချက်ပေါ့ဒီတောင်ကိုအစ်စစ်စစ်စလာခရေကလုတ်ခရေကဟလာရန်ကုန်အရေးပမာအရ
ကျွန်တော်တို့ဟိုခံယူပြီးတော့လှုပ်လာခဲ့တယ်ဆိုတာကိုကျွန်တော်အလေးနဲ့ပြောချင်ပါတယ်ဖြစ်ပြတဲ့ကိစ္စတိုင်းမှာလည်းကျွန်တော်တို့ဘယ်တော့မှမလည်းမနှေးခဲ့ပါဘူးဒီကျွန်တော်တို့စပြီးနိုင်ငံရေးလှုပ်ကြတဲ့ကတိုင်းနိုင်ငံလုံးနဲ့ပတ်သက်တဲ့ကိစ္စတိုင်းသားအားလုံးနဲ့ပတ်သက်တဲ့ကိစ္စဟာကျွန်တော်တို့အရေးကျွန်တော်တို့ကိစ္စလို့ခံယူပြီးလုပ်ခဲ့ရဆိုတာကိုအလေးနဲ့ကျွန်တ
ငံရေးပါတီတခုအနေနဲ့ရက်တယ်မလားတကယ်လို့များရက်တဲ့ခေတ်ကြီးရှိတော့အခုမြန်မာနိုင်ငံမှာစစ်တော်နဲ့ဆိုင်ရန်သာကြီးရှိခရာကြီးစပါးကြီးဘုရောရကန်ဒီနေမှာလက်တော်ပြတော်နဲ့ပြီးပကားတွင်ဆက်လင်းပြီးတော့သူရဲ့နိုင်ငံရေးပါတီပြလာပြီးတော့ဟိုနိုင်ငံတော်အာဏာတကယ်လို့များရခဲ့ပြီးရှိတော့သူရဲ့အဲ့ကိစ္စရဲ့ဒီကိုဘယ်လိုခံချင်လဲဥပမာယူဟန်ကြီးပြီးတော့ကချင်ပြည်နယ်မှာပြည်နယ်ရဲ့ဒေသခံတိုင်းသားတွေနဲ့နိုင်ငံတော်နဲ့ပြည်နယ်ရဲ့ခိုင်ပွေးတွေကိုသူဘယ်လိုပြင်ချင်ကြမလဲသူရဲ့ပုံပေါ်က
ဟုတ်ကဲ့
ဒါလည်းကျွန်တော်မေးကြည့
်ဟုတ်ကဲ့ခင်ဗျာကိုကိုကြီးပဲဖြည့်ပြီးလို့ရမယ်ထင်ပါတယ်သူကတော့ခုနကပထမချက်မိသွားတာကတော့88နှစ်နဲ့အခုလာမယ့်2015ခုနှစ်မှာပါတီနိုင်ငံရေးတဲ့မှာတစုံတရာအနေနဲ့ရပ်ဖို့ရှိပါလားတဲ့ဒုတိယချက်ကတော့တိုင်းသားရေးကိစ္စပါပဲ
ကျွန်တော်ပထမမေးဖို့နဲ့ပတ်သက်လို့ရှင်တော့ကျွန်တော်တို့88မျိုးဆက်တဲ့ကနေပြီးတော့ဒီနိုင်ငံရေးကိုဒီဇိုင်းမမတ်လုပ်တဲ့သူတွေပေါ်ထွက်လာမယ်ဆိုတာကိုတော့ကျွန်တော်အသေးချာပြောနိုင်ပါတယ်အဲ့တော့ကျွန်တော်တို့ဒီပါတီထောင်ခြင်းမထောင်ခြင်းကတော့ကျွန်တော်တို့ပါတီဖွဲ့တကယ်လို့ဟလာဘယ်လိုပုံစံနဲ့ဖြတ်တန်းမလဲဆိုတာကိုကျွန်တော်တို့တရားဝင်ကျွန်တော်တို့ဆုံးဖြတ်တဲ့အခါကျရင်အားလုံးအသိပေးကြည်နာပါမယ်အဲ့တော့နံပါတ်1မေးခွန်းနဲ့ပတ်သက်လို့ကတော့တိုင်းရင်းသားအရေးတွေနဲ့ဖြစ်ပတ်သက်တဲ့ကိစ္စတွေအားလုံးမှာကျွန်တော်တို့ရဲ့သဘောထားကြီးညာချက်တွေမှာရောဒီကတဲ့ဒီလိုလုံးကိုယတုအခမ်းအနားမှာလဲကျွန်တော်တို့အစီအစဉ်မဲ့ကျွန်တော်တို့ထုတ်ပြန်ပြင်ညာထားပြီးသားပါ။တိုင်းရင်းသားတန်းတူညီမျှရေးကိုအာမခံနိုင်တဲ့ Federal ပြည်တော်စုစနစ်ပေါ်ထွန်းရေးဆိုတာဟာကျွန်တော်တို့88မျိုးဆက်အားလုံးရဲ့သဘောထားဆန္ဒပါ။အဲတော့ကျွန်တော်တို့ကတခါတလေမှာတိုင်းရင်းသားတွေဟလာဟိုနောက်ကျကြံခဲ့ရခြင်းစီးပွားရေးဖွံ့ဖြိုးမှုလူမှုရေးဖွံ့ဖြိုးမှုမညီမျှခြင်းတွေအတွေ့ဗမာတယောက်ကြည့်ရခြင်းကိုနိုင်ကအဖြစ်တစ်ခုလိုခံစားရပါတယ်ကျွန်တော်တို့ကာယကံမြောက်ကျွန်တော်တို့ဘာမှကျူးလွန်ခြင်းမရှိပေမဲ့လို့အဲ့ဒါတွေနဲ့ပတ်သက်ရင်ကျွန်တော်တို့မှာတာဝန်ရှိတယ်ဆိုတဲ့အသိကိုလေးလေးနက်နက်ခံယူထားပါတယ်လို့ကျွန်တော်ပြောပြရစီ
သရရှင်တူကတော့အတန်ဖိုင်နဲ့မိထားတာရှိပါတယ်ဦးကြံခင်းမျိုးကဦးကျော်လေးမှာဦးကျော်လေးတန်ဖိုင်လေးမဆုမုံရေဖွင့်ပြပြီးတော့
88ကျောင်းသားတွေလှုပ်ရှားမှုကြောင့်ဖြစ်ပေါ်လာရတဲ့ဖြစ်ရပ်တွေကတော့အမခန်းစရာအောင်မြင်မှုတွေရောသင်ခန်းစာယူစရာကိစ္စရပ်တွေပါရောပြွန့်နေတဲ့အခြေအနေတစ်ခုဖြစ်မြင်တွေ့ခဲ့ရပါတယ်ဗျာတပါတီအာဏာရှင်စနစ်ကိုဖြုတ်ချနိုင်ခဲ့ပေမဲ့အောင်မြင်မှုပန်းနိုင်ကိုချက်ချင်းမရောက်ခဲ့ရတာကတော့လူရောစနစ်ပါတပါးလေးပြောင်းလဲလို့တဲ့စာနာစောမှုတစ်ခုကြောင့်လို့ပဲထင်ပါတယ်။အဲ့ဒီအခြေအနေတွေဟာမဆရတဲ့အမဲသဲနဲ့အပက်ခံရတဲ့အထိရက်ခတ်ခဲ့ပြီးနောက်ထပ်စစ်အစိုးရတရားရဲ့တံကို25နှစ်တာထပ်မံခံစားခဲ့ရတယ်လို့မြင်ပါတယ်။ခေါင်းဆောင်လွတ်လူသူများဟာစွန့်ကုန်သဘောထားကြီးကြအမှဖြစ်ပြီးရှုပ်နေတဲ့ရန်သူကိုတောင်းလက်ဆွဲနှုတ်ဆက်ပြီးဂုံတိတ်ခါဆဲပေးကြအမှပါ။စနစ်စိုးတစ်ခုတွင်မှကျင်လည်ခဲ့ရတဲ့လူပုဂ္ဂိုလ်တွေကိုကျွန်တော်တို့ရဲ့ရန်သူတွေအဖြစ်တိုက်ခိုက်နေကြအမှမဟုတ်ပါဘူး။စနစ်ကောင်းတစ်ခုရရှိရရကသာကျွန်တော်တို့ရဲ့ပန်းနိုင်ပါမင်းသားနေရာကခဲ့ရတာတွေရှိတယ်လို့ပုံနာဆိုးနေရာကခဲ့ရတာတွေလည်းရှိခဲ့မှာပါအခုကျွန်တော်တို့ကမဲ့ဇက်ထုတ်ကဒီမိုကရေစီဇက်ရုပ်ပါဘသူ့ကိုမှဘေးပင်မထားရင်မြန်မြန်ပြေပြင်းပါလိမ့်မယ်ဗျာအမျိုးသားပြန်လဲရင်ကြားစီရေးဆိုတာဘလို့ပုံကူမျိုးကိုမှဘေးပယ်ထားလို့မရတဲ့အခြေအနေပါဒီမိုကရေစီဆိုရတဲ့အဖြစ်တက်လာခဲ့ရင်တောင်မှအတိုက်အခံရဲ့သဘောထားကိုလေးစားရမယ်ဆိုတာအစ်ချစ်သမရမော်စီအစိုးရကသင်ခန်းစာပေးခဲ့ပါပြီဗျာနောက်တစ်ချိန်သဲနဲ့အပက်မခံရအောင်ဆိုရင်တော့ကျွန်တော်တို့အားလုံးအပြစ်အဝလူကြီးလူကောင်းဆန်ကြရလိမ့်မယ်လို့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဥကျော်လင်းရဲ့စာတော့မြို့သားပြင် जा စီကြီးကို88တကူရည်ညွှန်းပုံရပါတယ်ဥကျော်ကိုကျွန်တော်အဲ့ဒါနဲ့ပတ်သက်လို့မေးချင်ပါတယ်88မျိုးဆက်ကမျိုးဆက်တစ်ခုလုံးလိုက်ခုနလှုပ်ရှားခဲ့တဲ့အင်အားစုတွေကတော်ရဲရောက်တာတွေရှိတယ်ထောင်ထဲရောက်တာတွေရှိတယ်တချို့ဆုံးရှုံးသွားတာတွေရှိတယ်အဲ့တော့ဒီပေါ်မှာမြို့သားပြန်လည်ရင် जा စီကြီး88မျိုးဆက်အနေနဲ့တကယ်တမ်းပြောရင်ဘယ်လောက်ထိလုံနိုင်မယ်လို့ဥကျော်ယူဆပါလဲခင်ဗျာ
အစိုးရမြို့သားညာစီကိုအဓိကလုံထိုင်တဲ့အနေအထားမှာရှိရတယ်ဒီလိုလုပ်မယ်ဆိုရင် ตลอดเวลาเนี่ยนี่เนี่ยตัวลุกขึ้นเนี่ยลุกขึ้นมาเลยมีตาอินยาซีสระตะเพ็ดแท้ตีลุแล้วก็ตะเพ็ดแท้ตะเพ็ดแท้ตีลุแล้วก็มันทึดลุก็เว้ยตัวก็ตัวข้างแก่อะไรบักอ่ะวะ တစ်ခါကလူတွေကလုခဲ့တဲ့လူတွေဘက်ကပါဝင်လာဘူးအသိအကြီးပါတယ်အခုစစ်လုံးကြီးတော့ဘုံနှစ်ဆယ်ငါးနှစ်မြောက်မှာပဲနိုင်ငံတကာသတင်းတွေကတော့လူတိုင်းအပြောနေရတယ်အဲအဲ့ဒီတင်မှုကျူလွန်နေတဲ့လူတွေတကယ်ကြောက်အရေးကြီးရမယ်လက်စားချေရမယ်လို့ပြောတာမဟုတ်ပါဘူးဒါပေမဲ့အခုပြန်လဲပြင်ရရေးလုပ်နေကြတယ်ပြန်လဲပြင်ရရေးဆိုတာတကယ်တော့ဒီ truth အမှန်တရားဖော်ထုတ်ပြီးမှ truth လုံးမှ reconciliation ဖြစ်လာကြတာပါ truth and reconciliation ဆိုတာကဘာမှတောင်အာဖရိကလိုဝါမှာလုတ်ခဲ့ကြရလဲရှိပါလိမ့်မယ်ဆိုတော့ကျွန်တော်မြင်တာကတော့ရှစ်ဆက်ချင်း news တွေကြီးပဲများသူတို့ကခံရတဲ့လူခွင့်လွှတ်ရမယ့်လူတွေသာဖြစ်တယ်တစ်ဖက်ကလုတ်ခဲ့တဲ့လူတွေကလည်းပဲအမှန်တရားကိုဖော်ထုတ်ဝန်ခံဖို့လူတွေလို့ကျွန်တော်မြင်ပါတယ်အချိန်နဲ့စစ်တော်လို့ပါပါဝင်ဆွေးနွေးပေးတ